in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်အောက်တိုဘာလ10ရက်ဗုဒ္ဓဟူးနေ့ညနေခင်း6နာရီခွဲနဲ့9နာရီတိအစီအစဉ်တွေကိုလိုင်းဒိုမီတာ7925ရောဂါနေတိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနန်းလောပါဒီကနေ့အစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်သွားမှာပ
ါကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းလေးတွေမှာတော့တူကီနိုင်ငံကဆော်ရီကောင်စစ်ဝင်ရုံးကိုတွားရောက်ခဲ့ပြီးတဲ့နောက်ပျောက်ဆုံးနေတဲ့သတင်းနောက်နဲ့ပတ်သက်လို့အပြစ်မှန်ဖော်ထုတ်ဖို့တောင်းဆိုစံတွေဆက်လက်ထွက်ပေါ်နေပါတယ်။အင်အားဖြင့် Hurricane Monique Michael ဝင်ရောက်လာတော့မယ့် American တောင်ပိုင်း Florida ပြည်နယ်မှာဒေသခံတွေကျူးတင်ပြင်ဆင်ထားကြဖို့သတိပေးချက်တွေထွက်ပေါ်နေပါတယ်။ဒီလိုထစ်တန်းရောက်နိုင်ငံတကာသတင်းတွေကိုတော့မတ်တငီထိုင်တဲ့သူကြီးညာပြီးသွားမှာပါ
။ကောင်းပါပြီရှင်။ 11 Media Group ရဲ့ Editor ချုပ်တဝန်ခံ Editor နဲ့သတင်းထောက်ချုပ်တို့ကိုရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကဖမ်းဆီးလိုက်ပြီးအင်းစိန်ထောင်ကိုပို့လိုက်တဲ့သတင်းမှကြားမှာကတော့
အမှုတင်တဲ့နေ့ပဲဖြစ်တယ်။တောင်ဆရာတို့ပါဝါလည်းတင်လို့မရသေးဘူး။အမကလည်းလျှော့လို့မရသေးဘူး။အမှုတင်ရုံပဲတင်တယ်ဆိုမှလို့မိတူလည်းကူးလို့မရ
ဘူး။11 Media သတင်းသမားတွေရဲ့ရှင်းလင်းအဖြစ်လိုက်ပါဆောင်ရွက်ပေးမဲ့ရှင်းလင်းကြီးဦးချင်းမြင့်ပြောသွားတာပါ။နောက်ပိုင်းမှာအပြည့်အစုံကြားပါမယ်။ဒါအပြင်ရခိုင်ပြည်နယ်ကလူအခွင့်ရေးချုပ်ဖောက်မှုတွေကြောင့်ဆိုပြီးဥရောပတမကကမြန်မာနိုင်ငံအပေါ်ပေးအပ်ထားတဲ့ကုန်သွယ်ဆိုင်ရာအထူးအခွင့်အရေးတွေရုတ်သိမ်းနိုင်တဲ့အလားအလာနဲ့ပတ်သက်ပြီးမြန်မာနိုင်ငံဆိုင်ရာဥရောပတမကြီးကိုတွေ့ဆုံမေးမြန်းချက်အပအဝင်ကုလသမဂ္ဂဆိုင်ရာအမေရိကန်တမရုတ်တရက်နှုတ်ထွက်သွားတဲ့သတင်းဆောင်မကိုလည်းနောက်ပိုင်းမှာကြားမှာပါ။အခုရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုကိုအောင်လင်းဦးနဲ့မသိငိထိုက်တို့ကပြောပြပေးကြပါအောင်ရှင်။
တူကီနိုင်ငံအစ္စတန်ဘူမြို့ကဆော်ရီကောင်စစ်ဝင်ရုံးကိုတွားရောက်ပြီးတဲ့နောက်ပျောက်ဆုံးနေတဲ့ဆော်ရီသတင်းတော်ဟာသူအနေနဲ့ကျုံ့နိုင်ငံဆိုးရင်ပူပန်ခဲ့ပေမဲ့တပ်တမန်ဆိုင်ရာအစအဟုတစ်ခုမှဘာမှကြောက်စရာမလိုတော့ဘူးလို့ယူဆထားခဲ့တဲ့အကြောင်းရည်စားဖြစ်သူကပြောဆိုလိုက်ပါတယ်။သတင်းတော်ဂျမဲခါရှူကီဟာဆော်ရီကောင်စစ်ဝင်ရုံးကိုစက်တင်ဘာ28ရက်နေ့ကပထမတစ်ကြိမ်တွားရောက်ခဲ့ပြီးသူတို့နုလက်ထပ်ဖို့လိုအပ်တဲ့ဆော်ရီစနစ်ထောက်ထားတွေယူဖို့ပြီးခဲ့တဲ့သတင်းပတ်တည်းနောက်တစ်ခေါက်ပြန်သွားခဲ့တာဖြစ်ပြီးဒီနောက်ပိုင်းပျောက်ဆုံးနေတာဖြစ်တဲ့အကြောင်းရည်စားဖြစ်သူကဝါရှင်တန်ပို့သတင်းစာမှာရေးသားခဲ့တာပါ။သတင်းတော်ခါရှူကီဘာဖြစ်သွားတယ်လဲဆိုတာကိုတူကီအာဏာရှင်တွေဖော်ထုတ်နိုင်မယ်လို့ယုံကြည်ကြောင်းလဲပြောဆိုခဲ့တယ်လို့ရုတ်တရက်ပြောဆုံးသွားတဲ့ကိစ္စအပေါ်အများအာရုံစိုက်မှုရလာစေဖို့တမန်တော်နဲ့ထွန့်ရဲ့အကူအညီကိုလည်းတောင်းခံထားပါတယ်။ Sorry ကောင်စစ်ဝင်ရုံးတူဝိုက်ကလွန်ကျွေးမှတ်တမ်းတင်ဗီဒီယိုတွေထုတ်ပေးဖို့လဲ Sorry ကောင်ဆောင်တွေကိုရည်စားဖြစ်သူကတောင်းဆိုခဲ့တာပါ။ Sorry နိုင်ငံကတော့သတင်းတော်ခါရှူကီကကောင်စစ်ဝင်ရုံးကပြန်လည်ထွက်ခွာသွားတဲ့အကြောင်းပြောဆိုထားပြီးကောင်စစ်ဝင်ရုံးနဲ့မှာပဲအသက်ခံခဲ့ရတဲ့အကြောင်းတူကီတာဝန်ရှိသူတွေရဲ့ဆွဆွဲချက်ကိုလည်းညှင်းဆန်ထားပါတယ်။ပြန်လည်ပြောဆိုချက်တွေနဲ့ပတ်သက်လို့နှစ်ဖက်စလုံးကတော့အထောက်အထားတစုံတရာထုတ်ပြန်ပေးတာမျိုးတော့မရှိပါဘူး။တင်းတော့ခါရှူကီယာ sorry အရှင်မင်းသားအကြောင်းဝါရှင်တန်ပို့သတင်းစာမှာရေးသားခဲ့တာအပါအဝင် sorry ဆိုရကိုဝေဖန်နေသူတူလည်းဖြစ်ပါတယ်
။တင်းတော့ Victoria Marinova ကိုအတ္တမပြုခြင်းတပ်ဖြတ်ခဲ့မှုနဲ့ပတ်သက်ပြီးတန်တရာရှိသူတူကိုဖမ်းဆီးထားတဲ့အကြောင်းဒီကနေ့ဗုဒ္ဓဟူးနေ့မှာဘူဂေးရီးယားအစိုးရတာဝန်ရှိသူတွေကပြောပါတယ်။တန်တရာနဲ့ဖမ်းဆီးခံထားရသူကဘူဂေးရီးယားနိုင်ငံသားဆက်ဖရင်ခရစ်စီမီရော့ဖြစ်ပြီးသူ့ကိုဂျာမနီမှာဖမ်းဆီးခဲ့တာလို့အစိုးရရှေ့နေချုပ်ကပြောပါတယ်။မာရီနိုဗာမဒိန်ကျင်တပ်ဖြတ်ခံရမှုကသူ့ရဲ့အလုံးနဲ့တော့မသက်ဆိုင်ဘူးလို့စုံစမ်းစစ်ဆေးသူတွေကအခုအချိန်မှာယုံကြည်ထားပြီးဒါကမထင်မှတ်ဖဲတိုက်ခိုက်ခံရတာသာဖြစ်တယ်လို့ယူဆထားတဲ့အကြောင်းလဲအစိုးရရှေ့နေချုပ်ကသတင်းထောက်တွေကိုပြောပါတယ်။ဖန်စီထားတဲ့ခရစီမီရော့ကိုတော့မတင်းကျင့်မှုကြိုတင်ကြံစီတက်ပြတ်မှုတွေနဲ့ဆွဲချက်တင်ထားပါတယ်။ဥရောပသမဂ္ဂရန်ပုံငွေအစည်းအဝေးနဲ့နိုင်ငံရေးသမားတွေပါဝင်ပတ်သက်နေတဲ့အဂတိလိုက်စားမှုဆွဆွဲချက်ကိုသတင်းတောက်မာရီနိုဗာကစုံစမ်းထောက်လှမ်းခဲ့တာဖြစ်ပါတယ်။သူမရဲ့ရုပ်အလောင်းကိုတော့ပြီးခဲ့တဲ့စနေနေ့ကနိုင်ငံမြောက်ပိုင်းကရူးစ်ကပန်းချံတစ်ခုထဲမှာတွေ့ခဲ့တာဖြစ်ပါတယ်ရှင်။
အန်ဒီချီမလူလာရဲ့ Hurricane Monique Michael အင်အားပြည့်နဲ့ဝင်ရောက်လာမှာဖြစ်တာကြောင့် American တောင်ပိုင်း Florida ပြည်နယ်ကဒေသခံတွေကြိုတင်ပြင်ဆင်ထားဖို့မိုးလေဝသခန့်မှန်းသူတွေဒီနေ့ပဲသတိပေးလိုက်ပါတယ်။ဒီနေ့စောရင်မှ Monique ဖျားစတင်ရက်ကက်လာတဲ့ Florida ပြည်နယ်ပန်ဟန်တန်းမှာမိုးပြင်းထန်ရွာသွန်းနေပြီး Monique ဖို့ချက်ကတော့မိုးလွယ်ပိုင်းမှာကုန်းတွင်းပိုင်းဝင်ရောက်မယ်လို့လည်းမျှော်လင့်ရပါတယ်။ပြင်းအဆင်လေးရှိတဲ့ Hurricane Monique ဖြစ်တနအိကိုအမြင့်ဆုံးလီတိုင်နှုန်းကီလိုမီတာ220အထိအားကောင်းလာနိုင်ကြောင်းလည်း American မြို့သား Hurricane Monique ဌာနကပြောဆိုထားပါတယ်။ Monique ဟာကုန်းတွင်းပိုင်းကိုမဝင်ခင်မက္ကဆီကိုပင်လယ်ွေထဲကနှွေးထွေးတဲ့ပင်လယ်ပြင်မှာပုံမအားကောင်းလာနိုင်တယ်လို့လည်းခန့်မှန်းထားတာပါ။ Hurricane Monique ကြောင့်လေပြင်းသားမကတချို့နေရာတွေမှာ6မီတာလောက်ထိလှိုင်း ကြီးနိုင်တဲ့အန္တရာယ်ရှိနေတယ်လို့လည်းသတိပေးထားပါတယ်။ရှီလာမရေတွေတွင်ဖလော်ရီဒါ၊အယ်လဘားမားနဲ့ဂျော်ဂျီယာပြည်နယ်နေရာတော်များမှာမိုးအရိပ်10စင်တီမီတာကနေ20စင်တီမီတာလောက်ထိရွာသွန်းနိုင်တယ်လို့လည်းခန့်မှန်းထားတာပါ။ကယ်လိုနီးယားကလူတွေဘေးလွတ်ရာရွှေ့ပြောင်းကြဖို့နဲ့မုန်တိုင်းဝင်ရောက်ချိန်လုံလုံချင်ယုံနေတိုင်းမို့လဲဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှူးရစ်စကော့ကမနေ့နောက်ပိုင်းနဲ့ဒီနေ့စောပိုင်းထိတွစ်တာလူမှုကွန်ရက်ကနေတောက်လျှောက်သတိပေးထားပါတယ်။မုန်တိုင်းဟာကုန်းတွင်ကပိုင်းကိုဝင်ရောက်တော့မှဖြစ်တာကြောင့်ဒီနေ့ညနေမနက်ဖြန်ထိသတိရှိရှိနေထိုင်မှုဖလော်ရီဒါဒေသခံတွေကိုအုပ်ချုပ်ရေးမှူးကတိုက်တွန်းထားတာပါ။ဒါနောက်တော့နဲ့ထရန့်ကလည်းဘိုးဆိုးရဲ့အရေးပေါ်အကူအညီပေးရေးတာဝန်ရှိသူတွေပြန်လည်ထူထောင်ရေးအတွက်အကူအညီပေးဖို့အသင့်ပြင်ထားတဲ့အကြောင်းပြောဆိုထားပါတယ်။
ကဘာကြီးပုံနှိပ်မှုကိုအနိုင်ဆုံးအဆင့်မထိန်းချုပ်နိုင်မှုဆိုရင်ဖြစ်လာနိုင်တဲ့ကဘာမြေရဲ့အနာဂတ်ချင်းချောက်မှုတွေကိုသတိပေးထားတဲ့ကုလသမဂ္ဂအဖွဲ့အစည်းတစ်ခုကထုတ်ပြန်တဲ့သတိပေးချက်အစီရင်ခံစာကိုဖတ်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ဒီအစီရင်ခံစာကိုမဖတ်ရသေးခင်မှာပဲသမ္မတထရန့်ဘက်ကတော့အစီရင်ခံစာပါအချက်တွေကအရေးမကြီးတယ်လို့သဘောထားမျိုးပြောဆိုထားပါတယ်။ကုလသမဂ္ဂအဖွဲ့ရဲ့အစီရင်ခံစာကိုသူရရှိထားတဲ့အကြောင်းနဲ့ဘယ်သူတွေရေးတယ်လဲဆိုတာသိချင်တဲ့အကြောင်းဘာကြောင့်လဲဆိုတော့အစင်ခန်းစားကိုတိတ်ကောင်းအောင်လုပ်လို့ရတယ်လို့မကောင်းအောင်လဲရေးလို့ရတယ်။ဒါပေမဲ့သူ့အနေနဲ့တော့ဒီအစင်ခန်းစားကိုဖတ်မှာဖြစ်တယ်လို့အမေရိကန်သမ္မတကပြောဆိုခဲ့တာပါ။ကမ္ဘာတဝန်းဖန်လွင်တန်းွယ်ထုတ်လွှင့်မှုကိုရှော့ချရေးရည်ရွယ်တဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်ကနေပြီးခဲ့တဲ့နှစ်ကပဲအမေရိကန်နှုတ်ထွက်ဖို့သမ္မတထရန့်ကဆောင်ရွက်ခဲ့တာပါ။2030နဲ့2052ခုနှစ်ကြားကာလအတွင်းလူသားတွေကြောင့်ဖြစ်တဲ့ပူနွေးမှုနှုန်းကိုဓာတ်တမ5ဒီဂရီစင်တီဂရိတ်လောက်ရှော့ချနိုင်ဖို့ကမ္ဘာခေါင်းဆောင်တွေဘက်ကဆောင်ရွက်မယ်ဆိုရင်မြေကမ္ဘာရဲ့ရာသီဥတုကျန်းမာရေးဇီဝစနစ်တွေပိုပြီးကောင်းမွန်လာမယ်အကြောင်းကုလသမဂ္ဂရဲ့အစဉ်ခန်းစာကဖော်ပြထားတာပါ။2030နဲ့2052ခုနှစ်ကြားပူနွေးမှုကို1ဒီဂရီစင်တီဂရိတ်ထိရှော့ချဖို့ကမ္ဘာတစ်လွှာသဘောတူထားတာဖြစ်ပါတယ်။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်မြန်မာဘာသာအစီအစဉ်ရဲ့ဗုဒ္ဓဦးနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကုလသမဂ္ဂဆိုင်ရာအမေရိကန်သံမကျင်နီကီဟဲလီဒီနှစ်ကတာဝန်ကအနားယူမှာဖြစ်ကြောင်းကြေညာလိုက်ပါတယ်။မနေ့ကအင်ပီရိုမှာသမ္မတဒေါ်နယ်ထရန့်ဘေးမှာထိုင်ရင်ယာရုကထွက်ဖို့ကြေညာတဲ့အချိန်မှာတော့ဘဝတသက်တာဂုဏ်ရမယ့်တာဝန်ဖြစ်နေပြောဆိုလိုက်တာပါ။သမ္မတထရန့်ကလည်းတာဝန်ကိုထူးထူးချွတ်ချွတ်ဆက်ရွက်ကဲသူဖြစ်အမတ်ရနေမှာဖြစ်တဲ့အကြောင်းပြောဆိုသွားပါတယ်။သမ္မကြီးဟဲလီယာသူ့အတွက်ထူးခြားသူတူဖြစ်သလိုပြဿနာအများပြားကိုအတူလက်တွဲဖြေရှင်းနိုင်သူအထူးသဖြင့်အီရန်နဲ့မြောက်ကိုရီးယားအရေးတွေမှာဆွဲဆောင်နိုင်သူဖြစ်နေလေသမ္မတကချီးကျူးခဲ့တာပါ။ဒီချိန်ချင်းအစိုးရတွေမှာပြန်ပြီးအမှုထမ်းဖို့မျှော်လင့်နေကြောင်းနဲ့ကြိုက်တဲ့ယာရုကိုရွေးနိုင်တဲ့ကြောင်းလည်းပြောဆိုသွားပါတယ်။ဒေါက်တာလိုင်းနာပြင်းနဲ့အုပ်ချုပ်ရေးမှူးဟောင်းဖြစ်သူသမ္မကြီးဟဲလီယာသမ္မတထရန့်အစိုးရတွေမှာအလဲအလဲသဘောထားရှိသူဖြစ်နေလေအများကမြင်ကြပါတယ်။2016အမေရိကန်သမ္မတရွေးကောက်ပွဲမဲဆွယ်စီဝင်ကာလမှာသမ္မတလောက်ဖြစ်ရှင်ပြန်ခဲ့တဲ့ထရန့်ရဲ့ထိတ်တဲရင်ဆိုင်တဲ့နီလန်းတွေကိုဝေဖန်ခဲ့သူတူဖြစ်နေတာမကအမေရိကန်သားဦးစားပေးဆိုတဲ့ထရန့်ရဲ့မူဝါဒနဲ့ဆန့်ကျင်ပြီးလွတ်လပ်တဲ့ဈေးကွက်စီဝိုင်းစင်းနဲ့ကမ္ဘာကုံသွယ်မှုတွေကိုလူသားစုတူဖြစ်တဲ့ဟဲလီကိုကုလသမဂ္ဂဆိုင်ရာသံမကြီးဖြစ်ရွေးချယ်လိုက်တဲ့အတွက်လည်းအများအားအသိစရာဖြစ်ခဲ့ရပါဘူးပါလေ
တရုတ်ရဲ့ရန်လိုမှုတိုးလာနေတာကနေထိုင်ဝမ်ကိုပိုင်အုပ်ချုပ်ရေးကိုကာကွယ်သွားမယ်လို့ထိုင်ဝမ်သမ္မတဆိုင်ယွန်ဝမ်ကကတိပြုပြောဆိုလိုက်ပါတယ်ထိုင်ဝမ်ရဲ့ကာကွယ်ရေးအသုံးစရိတ်ကိုနှစ်ဆင့်တိုးသွားမယ်အကြောင်းပြည်တွင်းကာကွယ်ရေးပစ္စည်းတွေထုတ်လုပ်မှုကိုဖွံ့ဖြိုးအောင်ဆောင်ရွက်မှာဖြစ်ပြီးအထူးသဖြင့်တော့ရင်းငုတ်တင်းမောသစ်တွေတည်ဆောက်ရေးနဲ့လေ့ကျင့်ရေးလေ့ရင်တွေတည်ဆောက်ရေးတို့ဖြစ်တယ်လို့ထိုင်ဝမ်သမ္မတဆိုင်ယွန်ဝမ်ကဒီကနေ့ဗုဒ္ဓဟူးနေ့နှစ်ပတ်လည်အမျိုးသားညအခမ်းအနားမိန့်ခွန်းမှာပြောဆိုသွားတာဖြစ်ပါတယ်လွတ်လပ်ရေးလိုလားတဲ့ Democratic Progressive Party ခေါင်းဆောင်ဆိုင်ယွန်ဝမ်က2016ခုနှစ်မှာထိုင်ဝမ်သမ္မတအဖြစ်တာဝန်ယူခဲ့ပြီးတရုတ်အစိုးရရဲ့တရုတ်တနိုင်ငံနဲ့မူကိုလက်မခံခဲ့တာကြောင့်တရုတ်ဘက်ကထိုင်ဝမ်နဲ့ဆက်ဆံရေးဖြတ်တောက်ခဲ့ပါတယ်။တရုတ်အစိုးရရဲ့တရုတ်တနိုင်ငံတဲ့မူအရထိုင်ဝမ်ကတရုတ်ပြည်မကြီးရဲ့တစ်စိတ်တစ်ပိုင်းဖြစ်ပါတယ်။ထိုင်ဝမ်အနေနဲ့ထိတ်တိုက်တွေ့ရေးလှုပ်ဆောင်နေတာမဟုတ်တဲ့အကြောင်းဒါပေမဲ့တရုတ်အစိုးရရဲ့ရန်ဆောင်မှုကိုတော့လွယ်လွယ်နဲ့အလျှော့ပေးမှာမဟုတ်ဘူးလို့ထိုင်ဝမ်သမ္မတကပြောဆိုခဲ့ပါတယ်ရှင်။
မြောက်ကိုရီးယားပေါ်ဖိတ်ဆို့တံခတ်အရေးယူမှုတွေကိုဖယ်ရှားပေးဖို့တောင်ကိုရီးယားဆွေရကစဉ်းစားနေတဲ့အကြောင်းတောင်ကိုရီးယားနိုင်ငံရေးကြားရေးဝန်ကြီးကန်ကျွမ်ဟွာကဒီနေ့ပဲပြောလိုက်ပါတယ် ချင်တော်အမြင်ရှိတဲ့တောင်ကိုရီးယားရေတပ်စစ်သင်္ဘောကို2010ပြည်နှစ်မှာတော့မြက်ကိုရီးယားရဲ့တော်ပီဒိုနဲ့ပစ်ခတ်တိုက်ခိုက်မှုကြောင့်သင်္ဘောသား45ယောက်သေဆုံးခဲ့ရပြီးတဲ့နောက်မြက်ကိုရီးယားပေါ်ချမှတ်ထားတဲ့ပိတ်ဆို့တံခတ်မှုတွေနဲ့ပတ်သက်လို့လွှတ်တော်မှနိုင်ငံရေးဝန်ကြီးကပြောဆိုလိုက်တာပါ။ဒါမှမဟုတ်မြက်ကိုရီးယားရဲ့မစ်ဆိုင်းတုံးနဲ့နျူကလ িয়ার စမ်းသပ်မှုတွေကြောင့်နိုင်ငံတကာကပိတ်ဆို့တံခတ်အရေးယူမှုတွေတင်းတင်းကြပ်ကြပ်ချမှတ်ထားတဲ့အတွက်တောင်ကိုရီးယားရဲ့တံခတ်မှုတွေဖယ်ရှားမဲ့အစီအစဉ်ဟာကြီးကြီးမားမားတက်ရောက်မှုရှိလာနိုင်မှာတော့မဟုတ်ဘူးလို့လည်းအများကယူဆထားကြပါတယ်။ဒီချိန်ထဲမှာပဲအမေရိကန်နဲ့မြက်ကိုရီးယားခေါင်းဆောင်တွေရဲ့ထိပ်သီးတွေ့ဆုံပွဲဒုတိယအကြိမ်ကျင်းပမဲ့အလားအလာကောင်းတွေလည်းထွက်ပေါ်နေတာပါ။အမေရိကန်နိုင်ငံချဲဝင်ကြီးမိုက်ပွန်ပီယိုကတော့အစီအစဉ်အတွက်အသေးစိတ်ညှိနှိုင်းမှုတွေမှာတော်တော်များများနှိမ့်ဆက်မှုတွေရထားပြီးဖြစ်တဲ့အကြောင်းပြောဆိုထားပါတယ်
။အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးစစ်ပွဲကြောင့်ဒီနှစ်နဲ့လာမယ့်နှစ်အတွင်းကမ္ဘာစီးပွားရေးဖွံ့ဖြိုးမှုကိုအဟန့်အတားဖြစ်စေမယ်လို့နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ IMF ကပြောဆိုလိုက်ပါတယ်။အမေရိကန်ကိုတင်ပို့တဲ့တရုတ်ကုန်ပစ္စည်းတွေအပေါ်နောက်ထပ်အခွန်တိုးကောက်မယ်လို့အမေရိကန်သမ္မတကထပ်ပြီးတော့ချင်းချောက်ထားချိန်မှာပဲအင်ဒိုနီးရှားနိုင်ငံဘာလီမှာလုပ်တဲ့ IMF အစည်းအဝေးမှာဆန်းစစ်ချက်အသစ်ကိုထုတ်ပြန်တာဖြစ်ပါတယ်။အမေရိကန်မှာလက်တလောဝယ်လိုအားအရှိန်ကောင်းနေပြီမယ်လို့လည်းတရုတ်ကုန်ပစ္စည်းအများအပြားအပေါ်သွင်းကုန်ကွန်ရီကောက်ခံမှုနဲ့တရုတ်ဘက်ကလည်းလက်တုံ့ပြန်မှုတွေကြောင့်လာမယ့်2019ခုနှစ်အမေရိကန်ရဲ့ဖွံ့ဖြိုးမှုလျော့ကျမယ်လို့ခန့်မှန်းထားတဲ့အကြောင်းIMF ရဲ့စီးပွားရေးဆိုင်ရာအကြံပေးကပြောဆိုသွားပါတယ်။2019ခုနှစ်အတွက်တရုတ်ရဲ့ဖွံ့ဖြိုးရေးကလည်းကျဆင်းမယ်လို့ IMF ကခန့်မှန်းထားပါတယ်ရှင
်။ဒီကနေ့ညနေခင်းနောက်ဆုံးသတင်းတွေကိုကိုအောင်လင်းဦးနဲ့မတင်ကြီးထိုက်တို့ကပြောပြပေးခဲ့တာပါ။ VOA ကနေအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတရိုက်နာဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်။တိုင်းဒေသကြီးအစိုးရအဖွဲ့ကိုမြားပြည်သူအများကအကြီးညိုပြက်ပြီးအယုံအကြည်ကင်းမဲ့စေတယ်ဆိုပြီးတော့ 11 Media Group ကအယ်ဒီတာချုပ်တာဝန်ခံအယ်ဒီတာနဲ့သတင်းထောက်ချုပ်တို့ကိုရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကပုံမှန်905ခခွေနဲ့တရားစွဲဆိုလိုက်ပါတယ်။ဒီကနေ့သူတို့၃စလုံးကိုတာမွေတရားရုံးမှာရမန်ယူပြီးတဲ့နောက်တရားစွဲဆိုခံရသူ၃စလုံးကိုအင်းစိန်အကျဉ်းထောင်ကိုပို့ဆောင်လိုက်ပါတယ်။လာမယ့်အောက်တိုဘာလ19ရက်နေ့မှာတော့ရုံချင်းပြန်ခေါ်ထားပါတယ်။ဒီသတင်းကိုတော့ကိုရိုင်းတွားရောက်သတင်းယူခဲ့တဲ့မမေခါကသတင်းပေးပို့ထားပါတယ်။
တိုင်းဒေသကြီးအစိုးရအဖွဲ့ကိုပြည်သူတွေကအကြီးညိုပြက်ပြီးအယုံကြည်မဲ့စေတယ်ဆိုတဲ့အချက်နဲ့ 11 Media Group ကအယ်ဒီတာချုပ်တာဝန်ခံအယ်ဒီတာနဲ့သတင်းထောက်ချုပ်တို့ကိုရန်ကုန်တိုင်းဒေသကြီးအစိုးရကပုံမှန်905နဲ့တရားစွဲဆိုလိုက်ပါတယ်။ဒီကနေ့သူတို့၃ယောက်စလုံးကိုတာမွေတရားရုံးမှာရမန်ယူပြီးတဲ့နောက်တရားစွဲဆိုခံရသူ၃ဦးစလုံးကိုအင်းစိန်အကျဉ်းထောင်ကိုပို့ဆောင်လိုက်ပါတယ်။တရားဆွဲဆိုလိုက်တာနဲ့ပတ်သက်လို့11 Media သတင်းသမားတွေရဲ့ရှေ့နေအဖြစ်လိုက်ပါဆောင်ရွက်ပေးမယ်ရှေ့နေဦးကြည်မြင့်က
ဒီ11ကเนาะဟိုအယ်ဒီတာနှစ်ယောက်နဲ့သတင်းတောက်ချုပ်တယောက်ကို55ကာဝေးနဲ့တရားဆွဲပြီးတော့အမှုတင်တာပေါ့เนาะအမှုတင်တဲ့နေ့ပဲဖြစ်တယ်တောင်းဆရာတို့ပါဝါလည်းတင်လို့မရသေးဘူးအမကလည်းလျှော့လို့မရသေးဘူးအမှုတင်ရုံပဲတင်တယ်ဆိုတော့မလို့မိတ်တူလည်းကူးလို့မရသေးဘူးအဲမိတ်တူကူးမယ်ဆိုရင်ဟိုဒီနေ့ကတရားခဏနေကိုယ်တိုင်ကူရမယ်ဆိုတရားခဏနေလည်းသွားပြီအဲ့ဒါမလို့ဆရာတို့ကနောက်ယုံရင်းကို16ရက်နေကိုပေးလိုက်တယ်အဲ့ဒီယုံရင်းကြတော့မှဆရာတို့ပါဝါတရမယ်အမှုနဲ့ပတ်သက်လို့ဆောင်ရွက်ရမယ်ပေါ့နော်16ရက်နေကိုပေးလိုက်တော့16ရက်ဆယ်လာကိုပေးလိုက်တယ်နော်အဲတရားဆွဲတဲ့လူကတော့ရန်ကုန်တိုင်းဒေသကြီးရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကညွှန်ကြားရေးမှူးဦးအောင်ကျော်ခိုင်ကတရားလိုလုပ်ပြီးတော့တရားဆွဲလာနော်ဥဒိုက်လျှောက်တာပေါ့တရားရုံးပေါ့နော်အဲအဲ့လိုလျှောက်တယ်ရောက်တဲ့အခါကျတော့အဓိကတော့10ရက်2018က Weekly 11မှာပါတဲ့ဖြိုးရရဲ့ YBS နဲ့ပတ်သက်တဲ့ဆောင်းပါးပေါ့ကျွန်တော်တို့ရှိမှလည်းရှိမှာရှိအဲ့ဒီဆောင်းပါးနဲ့ပတ်သက်တဲ့ဟာကိုသူကအဓိကကောက်နှုတ်ပြီးတော့အဲ့ဒါကိုကိုးကားပြီးတော့တရားစွဲတာဖြစ်တယ်နော်ဟုတ်ပြီနော်ရပြီနော
်ကျပုံမှန်ရော
905ခါဝေးနော်95ခွင့်နဲ့ဟိုကလုပ်လိုက်တာပေါ့နော်ဟ
ုတ်ပြီ School Bus ကိုပြောရလား
အေးဟုတ်တယ်အဲ့ဒီရင်းနှီး Metroဟုတ်မယ်ရန်ကုန်ရန်ကုန်မက်ထရိုပိုလီတန်ကုမ္ပဏီလီမိတက်ကအစုရှယ်ယာတွေနဲ့ပတ်သက်လို့ဝေဘန်နဲ့ဟိုဟာဆောင်းမားပေါ့နော်အဲ့ဒါတွေနဲ့ပတ်သက်လို့ရေးလိုက်တဲ့အပေါ်မှာစွဲတယ်လို့ပြောတယ်ဆရာတို့ကဒီတစ်ချိန်မှာဆရာတို့ကိုယ်နိုင်ကမိတ်တူတွေမရသေးဘူးတရားမတိရသေးတဲ့အတွက်ဆရာတို့တော့ပဲပြောနိုင်ဘူးပဲစက်ခွင်းနဲ့ယုံကြိုင်ဒီတဲ့ပြည့်ပြည့်စုံပြောမယ်နော
်အခုအင်းစိန်ကိုပို့လိုက်တာလား
ဟမ်အင
်းစိန်ကိုတန်းပို့လိုက်တာ
ပို့လိုက်ပြီပို့လိုက်အင်းစိန်ကိုတန်းပို့တာ
တရားဆွဲဆိုခံထားရတဲ့11တင်းတောက်ချုပ်ကိုဖြိုးဝေကတော့လက်ရှိတရားဆွဲဆိုခံရရဲ့စောင်းပါမှာရန်ကုန်တိုင်းဒေသကြီးအစိုးရကိုအကြီးညိုပြက်စီဖို့ရည်ရွယ်ရေးသားခဲ့တာမဟုတ်ဘူးလို့ဆိုလိုက်ပါတယ်
မှန်တိုင်းပဲဖြစ်သွားမှာပေါ့ကျွန်တော်ကသူ့ရတကလို့ပဲသိရတယ်ကျွန်တော်ကမသိရဘူ
းကျွန်တော
်ပြောတာအာဒါကျွန်တော်မှန်တာလေးရေးကြတာပဲကိုယ်တော်တော့ခါမှာပဲကျွန်တော်ဒီမှာသင်ထားတာ
ရန်ကုန်တိုင်းဒေသကြီးအစိုးရဖွဲ့ကအမှုဖွင့်တရားစွဲဆိုခဲ့တဲ့အကြောင်းအရာကိုတရားခွင်မှာဖတ်ကြားခဲ့တာမှာတော့သတင်းမှာပါဝင်ခဲ့တဲ့အတိုင်းစီမံဘဏ္ဍာရေးဝန်ကြီးဦးမြင့်တောင်အမိအောက်မှာပြည်သူ့ဘဏ္ဍာရှယ်ယာထည့်ဝင်ထားခြင်းမဟုတ်ကြောင်းဒီလိုရေးသားဖော်ပြမှုကြောင့်မြမစောက်လုပ်ရေးနဲ့ဖွံ့ဖြိုးရေးအများနဲ့သက်ဆိုင်သောကုမ္ပဏီတာဝန်ရှိသူများရှယ်ယာဝင်များစိတ်ကိုထိတ်လန့်စေတာကြောက်ရွံ့စေတာထူထောင်ထားတဲ့ကုမ္ပဏီကိုအများပြည်သူအယုံကြည်ပြတ်စေတာတို့အပြင်ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကိုပြည်သူများကအကြီးညိုပြတ်စေပြီးအယုံကြည်မဲ့စေတာမို့တရားစွဲဆိုရတာဖြစ်တယ်လို့တာမွေတရားသူကြီးကတရားစွဲဆိုရတဲ့အချက်ကိုပြောပြခဲ့ပါတယ်။သတင်းတော့သုံးကိုမနေ့ကအောက်တိုဘာ9ရက်နေ့ကလေးကတရားစွဲဆိုခဲ့တာဖြစ်ပြီးတရားစွဲဆိုခံရသူတွေဟာတာမွေရဲစခန်းကိုဒီကနေ့မနက်မှလာရောက်ဖမ်းဆီးခံခဲ့တာဖြစ်ပါတယ်။အခုစွဲဆိုထားတဲ့ပုံမှန်ဟာအာမခံယူလို့မရတဲ့ပုံမှန်ဖြစ်တာမို့လို့သူတို့ကိုတာမွေတရားရုံးမှာယုံကြည်ရမန်ရယူပြီးဒီကနေ့ပဲအင်းစိန်ထောင်ကိုပို့လိုက်တာဖြစ်ပါတယ်ရှင
်။သောရရှင်များရှင်ကမ္ဘာတဝန်းစီးရဲချမ်းသာကွာဟမှုလျှော့ချရေးကတိပေးထားတဲ့အတိုင်းကျူပန်းရမှာကမ္ဘာပေါ်ကနိုင်ငံပေါင်း158နိုင်ငံနဲ့မြန်မာနိုင်ငံဟာအဆင့်138မှာရှိနေတဲ့အကြောင်းနိုင်ငံတကာပြဟိတအဖွဲ့ဖြစ်တဲ့ Oxfam ရဲ့စာတမ်းသစ်ကဖော်ပြထားပါတယ်။စီးရဲချမ်းသာကွာဟမှုမှာအဓိကကျတဲ့ကျန်းမာရေး၊ပညာရေး၊လူမှုရေးအတွက်သုံးစွဲမှုအခွန်စနစ်နဲ့အလုပ်သမားခွင့်ရေးတွေမှာအစိုးရရဲ့ကင်တွယ်ဆောင်ရွက်ပုံတွေကိုတိုင်းတာစစ်ဆေးထားတဲ့ညွှန်ကိမှာမြန်မာနိုင်ငံနောက်တန်းရောက်နေရတာပါကြောင့်များပါလဲ။မြန်မာနိုင်ငံမှာစီးရဲချမ်းသာကွာဟမှုဘလောက်တောင်ကြီးမားနေပါသလဲဆိုတော့ကို VOA စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ဖုန်းနံပါတ်1-232-382-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ View ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။လာမယ့်စနေနေ့ည9နာရီတိုင်းလေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့ EU ဥရောပသမ္မဂရမြန်မာနိုင်ငံဆိုင်ရာတန်အမတ်ကြီးနဲ့တွေ့ဆုံမေးမြန်းခန်းကိုတင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့လူအခွင့်အရေးချိုးဖောက်မှုတွေကြောင့်မြန်မာနိုင်ငံအပေါ်ပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးအခွင့်အရေးတွေကို EU ဥရောပသမ္မဂဖက်ကရုတ်သိမ်းမယ်မရုတ်သိမ်းဘူးဆိုရဟာဆုံးဖြတ်ချက်တစုံတရာမချရသေးသလိုရှောင်လွှဲနိုင်တဲ့အခြေအနေဖြစ်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာဥရောပတန်အမတ်ကြီး Christian Chamit ကပြောပါရယ်။တန်အမတ်ကြီး Christian Chamit ကို VOA မြန်မာပိုင်းအစီအစဉ် Editor ကိုသိန်းထိုက်ဦးကတွေ့ဆုံမေးမြန်းထားတဲ့ပထမပိုင်းကိုနားဆင်နိုင်ပါပြီရှင်။
ရခိုင်ပြည်နယ်တွင်လူ့ခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ EU ဥရောပသမဂ္ဂဘက်ကကိုယ်စားလှယ်အဖွဲ့တစ်ခုမကြခင်ဆီလွတ်နိုင်ရေးစီစဉ်နေတဲ့ဆိုတဲ့သတင်းတွေကြောင့်မေးကြည့်တဲ့အခါမှာမြန်မာနိုင်ငံဆိုင်ရာဥရောပသံမတ်ကြီး Christian Chamit က EU ဘက်ကဆီလွတ်မဲ့ကိုယ်စားလှယ်အဖွဲ့ရဲ့ရည်ရွယ်ချက်တွေနဲ့ပတ်သက်ပြီးအခုလိုရှင်းပြပါရစေ
First of all the purpose of the visit is to assess these serious human rights violations that have occurred
ပထမအနေနဲ့ကိုယ်စားလှယ်ဖွဲ့လာရောက်မဲ့ရွေးချက်ကရခိုင်ပြည်နယ်ကချင်ပြည်နယ်နဲ့မြန်မာနိုင်ငံခြားဒေသတွေမှာဖြစ်ပွားခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့တွားရောက်လေ့လာအကဲဖြတ်ဖို့ပါဒေသသားကဥရောပသမဂ္ဂဘက်ကဘယ်လိုပဲဆုံးဖြတ်ချက်ချချဒီဆုံးဖြတ်ချက်ဟာလက်တွေ့ပကတိဖြစ်နေတဲ့အခြေအနေကိုအသေးအချာအကောင်းဆုံးနားလည်ပြီးတော့ဒါကိုအခြေခံပြီးမှဆုံးဖြတ်မှာပါကိုယ်စားလှယ်ဖွဲ့လာရောက်တာဟာမြန်မာအာဏာပိုင်တွေနဲ့တွေ့ဆုံဆွေးနွေးဖို့ဖြစ်တယ်လို့အခြေအနေအစ်စ်မှန်ကိုမသိသေးပဲနဲ့ဆုံးဖြတ်ချက်တစုံတရာချမှာမဟုတ်ပါဘူးအခုကျွန်တော်ပြောချင်တာကပိတ်ဆို့တန်ခတ်ရေးဆိုတာကိုမဆွေးနွေးကြပါဘူး EU ဘက်ကလောလောဆယ်မြန်မာနိုင်ငံကိုထောက်ပံ့ကူညီပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးခွင့်ရေးတွေကိုပြန်ရုပ်သိမ်းနိုင်ချေကိုပဲဆွေးနွေးတာပ
ါ EU ဘက်ကမြန်မာနိုင်ငံနောက်ပိုင်းမှာလူခွင့်ရေးချိုးဖောက်တဲ့သူရှားဆွေးမှုကျူးလွန်တဲ့သူတွေကိုရေးယူနိုင်ဖို့တခြားလုံတောင်းဆိုခဲ့ပါတယ်တကယ်လို့တာမတ်ကြီးပြောသလိုပိတ်ဆို့တန်ခတ်တာမျိုးမဟုတ်ပဲကုန်သွယ်ရေးဆိုင်ရာအထူးခွင့်ရေးခံစား권တွေကိုရုပ်သိမ်းတာမျိုးဆိုရင်ရောဘယ်လိုသက်ရောက်မှုရှိမလဲမြန်မာနိုင်ငံအနောက်ဘက်ခြမ်းနဲ့တခြားနေရာတွေမှာဖြစ်နေတဲ့ရှုပ်ထွေးတဲ့အခြေအနေတွေကိုဖြေရှင်းတဲ့နေရာမှာတကယ်တမ်းကူညီရရောက်ပါမလားခင်ဗျာ
Well your question is about impact.
Yeah.
And I think to answer that question you need to look at the positive impact.
မေလို့တက်ရောက်မလဲလို့ခင်ဗျားမေးလို့ပြောရရင်မြန်မာနိုင်ငံကို2023ခုနှစ်မှာကုန်သွယ်ရေးဆိုင်ရာအထူးကိန်းလုပ်ခွင့် GSP စပေးခဲ့တာကြောင့်ရခဲ့တဲ့အကျိုးကျေးဇူးတွေကိုပြန်ကြည့်စေချင်ပါတယ်။အနေအတွင်းမှာအောင်မြင်မှုတွေအများကြီးရှိခဲ့ပါတယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုပူးပေါင်းကူညီထောက်ခံတဲ့အနေနဲ့ EU ဈေးကွက်တွေကိုအချိုးကျမဟုတ်ပဲအပြည့်အဝတင်ပို့ခွင့် EU ဘက်က2023မှာမြန်မာနိုင်ငံကိုပေးခဲ့တာပါ။အဲ့ဒီကနေမြန်မာနိုင်ငံရဲ့ပို့ကုန်ပမာဏပိုများလာခဲ့ပြီးတော့2023မှာကလေးကယူရိုတန်း400ပိုရှိခဲ့ပါတယ်။အခုဆိုရင်မြန်မာနိုင်ငံဟာ EU နဲ့ကုန်သွယ်ရေးအပူငွေယူရိုတန်း1000လောက်ရှိပါတယ်။အထည်ချုပ်လုပ်ငန်းတွေကအများစုပါ။ဒီနှစ်ပထမ6လပတ်မှာမြန်မာနိုင်ငံရဲ့ပို့ကုန်ဟာအထည်နဲ့ချီတဲ့လုပ်ငန်းက40ရာခိုင်နှုန်းတိုးလာခဲ့ပါတယ်။မြန်မာနိုင်ငံကိုကုန်သွယ်ခွင့်လမ်းအပြည့်အဝဖွင့်ပေးခဲ့တဲ့အတွက်အလုပ်ကံတွေဖန်တီးပေးနိုင်ခဲ့ပါတယ်။ကောင်းမွန်တဲ့အလုပ်ကံတွေလည်းရခဲ့ပါတယ်။ဥရောပကိုတင်ပို့တဲ့အလုပ်ရုံတွေမှာစွိုင်းအင်ကိုထိထိရောက်ရောက်စီမံခန့်ခွဲတာမျိုးအလုပ်ခွင်ဝင်းကျင်ကောင်းမွန်အောင်လုပ်ဆောင်တာမျိုးတွေလည်းရလာပါတယ်။ဥရောပဈေးကွက်ကိုတင်ပို့နေတဲ့ထုတ်ကုန်တွေအတွက်ထောင်ပေါင်းချီတဲ့လုပ်ကံတွေကရလာတဲ့အကျိုးအမြတ်အရင်းနှီးပါ။ဒီတော့ကုန်သွယ်ရေးအထူးခွင့်ရလက်လွတ်ရမယ်ဆိုရင်ဘယ်လိုတက်ရောက်မှုရှိမလဲကြိုတင်ခန့်မှန်းဖို့နည်းနည်းခက်ပါတယ်။ကုန်သွယ်ခွင့်အထူးခွင့်ရလက်လွတ်ရတယ်ဆိုတာကပိတ်ဆို့တန်ခတ်မှုမျိုးတော့မဟုတ်ပါဘူး။ပုဂ္ဂိုလ်တွေပေါ်မှာအောက်ခွန်လုံးဝမယူတဲ့အနေအထားကနေမြန်မာနိုင်ငံကပုဂ္ဂိုလ်တွေပေါ်မှာစနစ်ရာခိုင်နှုန်း18ရာခိုင်နှုန်းအကောက်ခွန်ကောက်တာမျိုးပါ
အလုတ်ကိုင်းနေဖန်တီးတဲ့ကိစ္စပြောလို့မြန်မာအစိုးရဘက်ကလည်းကုန်သွယ်ခွင့်ထူးခွင့်ရေးတွေဆုံးရှုံးမဲ့ဆိုရင်တာမန်ပြည်သူတွေကိုထိခိုက်မှာဆိုရင်လည်းလို့ပြောထားပါတယ်အထည်ချုပ်ဆက်ယုံတွေမှာလုံးလုံးနေတဲ့ထောင်နဲ့ချီတဲ့လူ့သမားတွေအလုတ်လည်းမဲ့ဖြစ်သွားနိုင်တာကိုဆိုရတာမျိုးပါတချိန်တည်းမှာပဲ Amnesty International လို့ဖွဲ့စည်းတွေကလည်းပြစ်မှတ်ထားရေးယူတာမျိုးကိုပဲတွေ့ကျင်နေဆိုပြီးတော့ပြောနေကြပါတယ်ဒါနဲ့ပတ်သက်လို့ဘယ်လိုတုံ့ပြန်မလဲ
First of all of course The European Union has already adopted targeted sanctions or measures. We have an arms embargo.
ပထမအနေနဲ့ဥရောပသမဂ္ဂကပြစ်မှတ်ထားအရေးယူတာတွေလုပ်ခဲ့ပါတယ်။လက်နက်တင်ပို့မှုပိတ်ပင်ခဲ့တယ်။ရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်အတွင်းမှာလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အဓိကတာဝန်ရှိတဲ့စစ်တပ်ကသူတွေကိုကျွန်တော်တို့ထုတ်ဖော်ခဲ့ပါတယ်။လက်နက်တင်ပို့မှုတွေလည်းပိတ်ပင်ခဲ့ပါတယ်။နောက်ပိုင်းပို့ပြီးတော့ကျယ်ပြန့်တဲ့အရေးယူမှုတွေလည်းလုပ်ခဲ့ပါတယ်။စစ်တပ်ချင်းချင်းပူးပေါင်းဆောင်ရွက်မှုမျိုးတွေကျွန်တော်တို့ရပ်ဆိုင်းခဲ့တယ်။ဒီလိုပူးပေါင်းမှုကဥရောပနဲ့မြန်မာတပ်မတော်စစ်မှုတန်းတွေအချင်းချင်းတွေ့ဆုံဆွေးနွေးနိုင်မှုရည်ရွယ်ပြီးတော့လွန်ခဲ့တဲ့နှစ်နှစ်ကမှစခဲ့တာပါ။ရခိုင်ပြည်နယ်မှာဖြစ်ပျက်ခဲ့တဲ့အကျိုးဆက်အဖြစ်ဒီလိုပူးပေါင်းမှုကိုကျွန်တော်တို့ရပ်ဆိုင်းခဲ့ပါတယ်။ဒါ့အပြင်စစ်စင်ရေးမှာလူခွင့်ရေးချိုးဖောက်မှုကိုအဓိကကျူးလွန်တယ်လို့သတ်မှတ်တဲ့သူ9ယောက်ကိုအမိနဲ့ထုတ်ဖော်အရေးယူခဲ့ပါတယ်။ကျွန်တော်တို့ရဲ့အစောဆုံးပထမတုံ့ပြန်မှုကပြစ်မှတ်ထားအရေးယူမှုဖြစ်ပါတယ်။ကျွန်တော်တို့ပြောနေတာတွေကကုလသမဂ္ဂသဘောတူညီချက်ရဲ့လိုက်နာရမယ့်အဓိကအချက်တွေလူမျိုးတုံးတပ်ဖြတ်မှုတားဆီးရေးသဘောတူညီချက်ကလေးများအခွင့်အရေးကာကွယ်ဖို့သဘောတူညီချက်ကုလသမဂ္ဂလူခွင့်ရေးသဘောတူညီချက် ILO နဲ့သဘောတူညီချက်ဒီလိုက်နာဖို့တာဝန်ရှိတဲ့သဘောတူညီချက်တွေဟာအပြည်ပြည်ဆိုင်ရာလူခွင့်ရေးကြေညာစာတမ်းကိုလေးစားတဲ့နိုင်ငံအားလုံးတောင်းဆိုချမှတ်ခဲ့တဲ့ပင်မသဘောတူညီချက်တွေပါလိုက်နာတဲ့အခြေအနေဟာပြည့်ပြည့်စုံရမယ်လို့ကျွန်တော်တို့မတောင်းဆိုပါဘူးပင်မသဘောတူညီချက်တွေကိုလေးစားဖို့ကျွန်တော်တောင်းဆိုတာပါဒီစီမင်းတွေကိုလိုက်နာဖို့ EU ကုန်သွယ်ရေးအရာရှိတွေရဲ့စိုးရင်ချက်တွေကြောင့်စောင့်ကြည့်ရေးအတွက်ကိုယ်စားလှယ်အဖွဲ့ဆင်လုပ်ဖို့တာဝန်ရှိလာတာပါ
မြန်မာနိုင်ငံဆိုင်ရာ EU တန်အမကြီး Christian Chambit နဲ့ VOA တွေ့ဆုံမင်းမြန်ခန့်ဒုတိယပိုင်းကိုလည်းနောက်ရက်မှထုတ်လင်းပေးသွားအောင်ပါခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆက်ရအောင်ပါကုလသမဂ္ဂဆိုင်ရာ American တန်အမကြီး Nikki Haley ကသူဒီနှစ်ကုန်မှနှုတ်ထွက်တော်မယ်လို့အင်္ဂါနေ့ကရုတ်တရက်ကြေညာလိုက်ပါတယ် Nikki Haley ဟာသမ္မတ Trump အစိုးရလက်ထက်မှာအခုနောက်ဆုံးနှုတ်ထွက်တဲ့ထိပ်တန်းတာဝန်ရှိသူတစ်ဦးလည်းဖြစ်ပါတယ်တန်အမကြီး Nikki Haley ဘာကြောင့်နှုတ်ထွက်တယ်ဆိုတာမသိရသလို American နိုင်ငံခြားရေးမော်ရအပေါ်မှာလည်းဘလို့တက်ရောက်မှုတွေရှိလာမလဲဆိုတာကွက်ကွဲပြပြမသိရသေးပါဘူး VOA သတင်းထောက် Bill Galio ရဲ့သတင်းပေးပို့ချက်ကို Talking Swing ကပြောပြထားပါတယ
်တန်အမကြီး Nikki Haley နှုတ်ထွက်တာဟာ Republican တွေရဲ့တမျိုးကြနိုင်ငံခြားရေးမူဝါဒအတွက်ကာကွယ်ပြောဆိုပေးမဲ့သူတစ်ယောက်ဆုံးရှုံးသွားတဲ့သဘောလို့ဆိုရမှာဖြစ်ပါတယ်သမရအိမ်ဘီရိုအတွက်တော့ Nikki Haley ကဘယ်အချိန်မျိုးမှမဆိုခုခံကာကွယ်ပေးနေတဲ့ပုံတွေ့ရပါတယ
် It has been an honor of a life
ကျွန်မဘဝမှာဂုဏ်ယူရတဲ့တာဝန်တစ်ယောက်ကိုချမ်းဆောင်ခဲ့ရတာပ
ါသမရ Donald Trump ကတော့
We will miss you we'll be speaking all the time but
တကယ်ကိုပျောင်မြောက်တဲ့တာဝန်တွေကိုထမ်းဆောင်ခဲ့တဲ့အတွက်ကျေးဇူးအထူးတင်ပါတယ်တဲ့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးအနေနဲ့ Nikki Haley ကသမ္မတ Trump ရဲ့အငင်းပွားပွဲအဖြစ်ဆုံးမူဝါဒတွေကိုကြဲကြဲလောင်လောင်ခုခံကာကွယ်ခဲ့တာဖြစ်ပါတယ်။ Israel နိုင်ငံရှိ American တန်ယုံကို Tel Aviv မြို့ကနေ Jerusalem မြို့ကိုရွှေ့ပြောင်းခဲ့တာ။ Palestine ခေါင်းဆောင်တွေနဲ့ဒုက္ခသည်တွေအတွက်အထောက်ပံ့တွေဖြတ်တောက်ခဲ့တာနဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကနေနှုတ်ထွက်ခဲ့တာစတဲ့သမ္မတ Trump ဆုံးဖြတ်ချက်အပါအဝင်နိုင်ငံသားကြီးရာကိစ္စတွေကို Nikki Haley ကခုခံကာကွယ်ပြောဆိုခဲ့တာဖြစ်ပါတယ်။ဒါပေမဲ့သမ္မတ Trump နဲ့တခါတလေတော့သဘောထားကွဲတဲ့အချိန်လည်းရှိခဲ့ပါတယ်။ သမရထရမ့်နဲ့ရုရှားပတ်သက်တဲ့ပလဲနံပါတ်၁နဲ့ဆိုတဲ့တန်တရားဖြစ်ဖွယ်ဇက်လန်းတွေရှိပေမဲ့နီကီဟေလီကတော့ရုရှားနိုင်ငံကိုပွန့်ပွင့်လင်းလင်းပဲဝေဖန်နေသူဖြစ်ပါတယ်။လွတ်လပ်စွာကုံသွယ်ရေးကိုလည်းနီကီဟေလီထောက်ခံပါတယ်။အင်္ဂါနေ့ကသမရနဲ့နီကီဟေလီတို့တွေ့ဆုံကြရမှာနီကီဟေလီရဲ့ဒီအပြောကိုကြည်ရတာသူတို့နှစ်ယောက်အကြားဘာညှို့တီးမှရှိပုံမရပါဘူး။
I will say this
ကျမ2020တမရရွေးကောက်ပွဲမှာဝင်ပြိုင်ပါလားလို့မေးမဲ့သူအားလုံးကိုပြောပါမယ်။ကျမ2020မှာမပြိုင်ပါဘူး။ဒီတမရအတွက်မဲဆွယ်စည်းရုံးလုပ်ပေးဖို့ရှိရဲဆိုတာကိုတော့ကျမကတိပေးတယ်ဆိုတာပြောပြနိုင်ပါတယ
်။တမရထရမ့်အစိုးရထဲမှာနီကီဟေလီမရှိရင်တောင်းမှသူ့လိုပဲထရမ့်ရဲ့နိုင်ငံသားရေးမူဝါဒကိုခုခံကာကွယ်ပြောဆိုပေးမယ်။နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဂျွန်ဘိုလ်တန်တို့ရှိပါသေးတယ်လို့ Heritage Foundation ရဲ့သူတေသီ Brett Schaefer ကပြောပါတယ်
။ I think that Ambassador Bolton
အမျိုးသားလူမျိုးရေးကောင်စီအကြံပေးပုဂ္ဂိုလ်တာမန်ကြီး Bolton နဲ့နိုင်ငံသားဝန်ကြီးပွန်ပီယိုတို့အနေနဲ့အမေရိကကကုလသမဂ္ဂအပေါ်မှာချစ်ကပ်တဲ့နေရာမှာတာမကြီးနီကီဟေလီလုတ်ခဲ့တဲ့ပုံစံမျိုးအတူတူလောက်ပဲဖြစ်လိမ့်မယ်လို့ယူဆပါရတယ်။ဒါကြောင့်နီကီဟေလီလိုပဲဆက်လက်ရပ်တည်သွားလိမ့်မယ်လို့ခန့်မှန်းမိပါရတယ်
။သမ္မတထရမ့်လက်ထက်မှာထိတ်တန့်တာဝန်ရှိသူတွေမကြာခဏနှုတ်ထွက်တာထုတ်ပယ်ပြစ်တာတွေရှိတဲ့အထက်မှာနီကီဟေလီကတော့နိုင်ငံသားရေးမူဝါဒပိုင်းဆိုင်ရာအကြီးတန်းတာဝန်ရှိသူအနေနဲ့အချိန်ကြာဆုံးတာဝန်ထမ်းဆောင်ခဲ့တယ်လို့ဆိုရမှာပါ။သူဘာကြောင့်နှုတ်ထွက်တာလဲဆိုတာတော့မသိရပါဘူး။ဒီလိုထိတ်ပိုင်းတာဝန်ရှိသူတွေအပြောင်းအလဲကဘလို့သက်ရောက်မှုတွေရှိနိုင်မလဲဆိုတာကိုကာကွယ်ရေးသုတေသီ Ben Friedman ကအခုလိုသုံးသပ်ပါတယ
်
။ဥပမာမျိုးသားလုံခြုံရေးဆိုင်ရာထိတ်တန့်ပုဂ္ဂိုလ်တို့ရောက်နှုတ်ထွက်ခဲ့ပြီးပါပြီ။ဒီလိုအဖြစ်မျိုးတွေနဲ့ဆိုရင်ကြိလစ်ထိရောက်တဲ့မူဝါဒတွေချမှတ်ဖို့ခက်ခဲတာပေါ့ဗျာ။ဒီသမရလုံနေတာတွေကတင့်တော်တဲ့မူဝါဒတွေချမှတ်ဖို့နှစ်ဆပိုခက်ခဲမယ်လို့ထင်ပါတယ်။သူကစိတ်အပြောင်းလဲခဏခဏလုံနေပုံရတယ်လို့ခြံစည်းရိုးတစ်ဖက်နဲ့တစ်ဖက်ရုတ်တရက်ခုံပြောင်းလိုက်တယ်လို့မျိုးအပြောင်းလဲကမြန်လွန်ပါတယ်။
အသက်46နှစ်အရွယ်တန်မတ်ကြီးနီကီဟေလီအနေနဲ့နိုင်ငံရေးမြင်ကွင်းကနေလုံးဝထွက်ခွာသွားဖို့တော့မဖြစ်နိုင်ကောင်းပါဘူးလို့အကဲခန့်အများစုကတုံ့တက်နေကြပါတယ်ရှင်
။ Talking Soe မှာရှင်။အခုထုတ်လည်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုံမြင့်သံကြားအစီအစဉ်ကိုညနေ9:00-9:00ခွဲဒီတိုင်းရဲ့ထုတ်လည်ပေးတော့အောင်ပါ။ Asia Set 7ဂျူရူကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင်။ခရော့ချန်ရှိနေတဲ့အချိန်တွင်နိုင်ငံတကာသတင်းအချင်းချုပ်ကိုကောင်းလင်းဦးကပြောပြပေးပါအောင
်တူကီနိုင်ငံအစ္စတန်ဘူမြို့ကဆော်ရီကောင်စစ်ဝင်ရုံးကိုတွားရောက်ခဲ့ပြီးတဲ့နောက်ပျောက်ဆုံးနေတဲ့ဆော်ရီသတင်းတော်ဟာသူအနေနဲ့ကျောင်းအနေညာဆိုးရိမ်ပူပန်ခဲ့ပေမဲ့တပ်တမဆိုင်ရာအဆောက်အဦတစ်ခုမှဘာမှကြောက်စရာမလိုတော့ဘူးလို့ယူဆထားတာဖြစ်တဲ့အကြောင်းရည်စားဖြစ်သူကပြောလိုက်ပါတယ်။သတင်းတော်ဂျမဲခါရှူဂီဟာဆော်ရီကောင်စစ်ဝင်ရုံးကိုစက်တင်ဘာ28ရက်နေ့ကပထမတစ်ချိန်တွားခဲ့ပြီးသူတို့နှုတ်လက်ထပ်ဖို့လိုအပ်တဲ့ဆော်ရီဆာလန်တောက်ထားတွေယူဖို့ပြီးခဲ့တဲ့သတင်းပတ်တဲ့နောက်တစ်ချိန်ပြန်သွားတာဖြစ်ပြီးဒီနောက်ပိုင်းမှာပျောက်နေတာဖြစ်တဲ့အကြောင်းရည်စားဖြစ်သူကဝါရှင်တန်ပို့သတင်းစာမှာရေးသားလိုက်တာပါ။အနည်းချင်းမလို့လာတဲ့ဟာရီကိန်းမွန်နဲ့မိုက်ကအင်အားပြင်းနဲ့ဝင်ရောက်လာမှာဖြစ်တဲ့ကြောင့်အမေရိကန်တောင်ပိုင်းဖလော်ရီဒါပြည်နယ်ကဒေသခံတွေကြိုတင်ပြင်ဆင်ထားဖို့မိုးလေဝသခန့်မှန်းသူတွေသတိပေးနေပါတယ်။ဒီနေ့စောပိုင်းမှာမွန်နဲ့အဖျားစတင်ရိုက်ခတ်လာတဲ့ဖလော်ရီဒါပြည်နယ်ပန်ဟန်ဒဲမှာမိုးပြင်းထန်ရွာသွန်းနေပြီးမွန်နိုင်ပေါ်ဟုချက်ကတော့မွန်လွန်ပိုင်းမှာကုန်းတွင်းပိုင်းဝင်ရောက်မယ်လို့လည်းမျှော်လင့်ရပါတယ်။ကလသမကဆိုင်ရာအမေရိကန်တမတ်ကြီးနီကီဟေလီဒီနေ့ကတောင်ဝင်ကအနားယူမှာဖြစ်တဲ့အကြောင်းကြေညာလိုက်ပါတယ်။မနေ့တုန်းကအင်ဗီယိုမှာသမ္မတထရမ့်ဘေးမှာထိုင်ရင်းရာဟုကထွက်ဖို့ကြေညာတဲ့အချိန်မှာတော့ဘဝတသက်တာဂုံရမယ်တောင်ဝင်တစ်ခုဖြစ်ပြောဆိုခဲ့တယ်လို့သမ္မတထရမ့်ကလည်းတောင်ဝင်ကိုထူးထူးချွန်းချွန်းဆောင်ရွက်ခဲ့သူတူဖြစ်အမှတ်ရနေမှာဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။တရုတ်နိုင်ငံရဲ့ရန်လုံမှုတိုးပွားလာနေတဲ့အမျှထိုင်ဝမ်ရဲ့ကိုယ်ပိုင်အုပ်ချုပ်ရေးကိုကာကွယ်သွားမယ့်အကြောင်းထိုင်ဝမ်သမ္မတဆန်ဟင်ဝမ်ကကတိပြုပြောဆိုလိုက်ပါတယ်။ထိုင်ဝမ်ရဲ့ကာကွယ်ရေးအသုံးစရိတ်ကိုနှစ်စဉ်တိုးသွားမယ့်အကြောင်းပြည်တွင်းကာကွယ်ရေးပစ္စည်းတွေထုတ်လုပ်မှုကိုလည်းဖွံ့ဖြိုးတိုးတက်အောင်ဆောင်ရွက်မှာဖြစ်ပြီးအထူးသဖြင့်ရင်းငုံသင်္ဘောစစ်တီဆောင်ရွက်တဲ့လက်ချင်ရေးလေးနဲ့တီဆောင်ရွက်ဖြစ်တဲ့အကြောင်းထိုင်ဝမ်သမ္မတကဒီနေ့ပဲမင်းငွန်းနဲ့မှပြောဆိုသွားတာဖြစ်ပါတယ်။
တရင်အချင်းချက်ကိုကောင်းလင်းဦးကျညာပေးခဲ့တာပါဒီညနေအတွက်စီစဉ်ထုတ်လို့ရမှုကကောင်းအောင်ဖြစ်ပြီးအသံဖိုင်းအင်ဂျင်နီယာကတော့ Thomas Blondet ဖြစ်ပါတယ် VOA American အသံညာဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:30အထိလိုင်းဒိုမီတာ25 kHz 15953ညလိုင်းဒိုမီတာ32 kHz 11803ညလိုင်းဒိုမီတာ52 kHz 9335နဲ့လိုင်းလံမီတာ190 kHz 15905ကနေတိုက်ထုတ်လင်းပေးသွားအောင်ပါတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနင်္ဂလာပါ
This program has come to you from the Voice of America, Washington. Thank you.